အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့သမ္မတထရမ့်နဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဥရောပဆိုင်ရာအမေရိကန်သံအမတ်ကြီးဂေါ်ဒန်ဆော်လန်ကိုလွှတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့သမ္မတထရမ့်အစိုးရကညွန်ကြားထားပါတယ်။သမ္မတနဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီးဆော်လန်ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာဒီကပိတ်မေးမြန်းဖို့အောက်လွှတ်တော်ရဲ့ကော်မတီ3ခုကစီစဉ်ထားတာပါ။ဒါပေမဲ့ဒါကိုလက်မခံဖို့နိုင်ငံခြားရေးဌာနကညွန်ကြားထားတာကြောင့်သံအမတ်ကြီးအနေနဲ့ညွန်ကြားချက်အတိုင်းလိုက်နာရမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်အမတ်တယောက်နိုင်ငံခြားရေးဌာနရဲ့တာဝန်ထမ်းတယောက်အနေနဲ့ညွန်ကြားချက်ကိုလိုက်နာရတာဖြစ်တယ်လို့ရှင်းနေရောဘတ်လဂင်းစ်ကပြောပါတယ်။သမ္မတထရမ့်ကတော့သူ့ကိုအရေးယူဖို့အခုလိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာဟာနောက်နေ့ကျင်းပမယ်။သမ္မတရွေးကောက်ပွဲမှာသူဒုတိယသက်တမ်းဆက်ပြီးတော့အနိုင်မရအောင်ဒီမိုကရက်အမတ်တွေကတမင်အကွက်ဆင်နေလို့ရဖြစ်တယ်လို့တနင်္လာနေ့ကပဲထပ်မံဆွဆွဲပြောဆိုခဲ့ပါတယ်။သမ္မတကြီးဆော်လန်အပေါ်အခုညွန်ကြားချက်ကြောင့်သမ္မတကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေကိုအနောက်ရှက်ပေးမှုဆွဆွဲချင်တဲ့ဒီမိုကရက်တစ်ဘက်ကနောက်ထပ်တောင်းဆိုရတွေဖြစ်လာနိုင်ပွဲရှိနေပြီးအစိုးရကအခုညွန်ကြားချက်အတွက်တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။သမ္မတထရမ့်ရဲ့အဓိကနိုင်ငံရေးပြိုင်ဖက်ဖြစ်လာနိုင်ခြေရှိတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့အကြောင်းစုံစမ်းပေးဖို့ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့အတွက်မစ္စတာဆော်လန်ဟာအခုစုံစမ်းစစ်ဆေးမှုမှာအရေးပါတဲ့သူတို့ဖြစ်လာခဲ့တာပါ။